Welcome to the Voice of America in Burmese.
Minglam nakhe ma shin 2019 ခုနှစ်မလ13ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွင်ကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ3240နဲ့49ပြင် VOA Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမှအင်ဂျင်နိုင်နဲ့အတူကြီးညာပေးမှာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးတဲ့ရဲ့ရှေ့သတင်းပတ်ထဲအာရှကိုသွားမဲ့ပထမဆုံးခီးစဉ်မှာစိန်ခေါ်မှုတွေအများကြီးနဲ့ကြုံရနိုင်ပါတယ်။ဘရင်အနွယ်တော်တွေကိုအသေးမဖြစ်ဖို့အတွက်တင်းတင်းကြပ်ကြပ်တမ်းမြစ်တာတဲ့ထိုင်းနိုင်ငံကမြန်မာနောက်ဆုံးမင်းဆက်နဲ့ပတ်သက်ပြီးတရော်ထားတဲ့ရုပ်တံဆက်လန်းတွေပြသခွင့်ပြုတာမှုတီဘောမင်းရဲ့အနွယ်တော်တွေကဝေဖန်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါမှတ်ခွန်နေ
။ကောင်းပါပြီရှင်။အခုမနက်ခင်းဆက်ပြီးနားဆင်မယ့်အစီအစဉ်တွေထဲမှာတော့27ရာစုပြည်လုံးညီလာခံဒုတိယစည်းဝေးကိုမေလာတဲ့ကျင်းပဖို့အလားအလာတွေရှိတဲ့အကြောင်းပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုကော်မတီ UPDJC ရဲ့ထုတ်ပြန်မှုပေါ်မှာတိုင်းရင်းသားအဖွဲ့ရဲ့သဘောထားအမြင်ဘယ်လိုရှိပါလဲ
။ဒီသက်ဖြစ်ပေါ်တိုးတက်မှုရှိအောင်အစိုးရဖက်ကနေဆက်လုပ်နိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်။ကောင်းကောင်းကြီးနိုင
်စွာရှန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ရဲ့တွဲဖွဲ့အတွင်ရင်းမှုပြောကြားချက်နဲ့တူနာဆင်ရမှာပါ။မြန်မာပြည်ရဲ့ကျန်းမာရေးကဏ္ဍမှာလာရောက်အဖြစ်ပေးနေကြတဲ့ပြည်ပရောက်မြန်မာဆရာဝန်တွေနဲ့ပြည်တွင်းဆရာဝန်တွေအပြန်အလှန်နားလည်မှုတည်ဆောက်ရင်းအတူတူဆောင်ရွက်သွားရင်းနဲ့ပတ်သက်လို့မြန်မာအရေးဆွေးနွေးခန်းမှာလည်းနားဆင်နိုင်ပါတယ်။ဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်ဖြင့်ကမ္ဘာတလွှားထူးခြားစံပြသတင်းအစီအစဉ်တွေနားဆင်ရမှာပါ။အခုရင်ဆုံးတော့တနင်္လာနေ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြတ်သက်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပါမယ်ရှင်
။တူရကီနိုင်ငံရဲ့ဝင်ကြီးကို Netherlands နိုင်ငံကသူ့နိုင်ငံနဲ့အဝင်မခံတာနဲ့အဲ့ဒီနိုင်ငံတဲကတူရကီရွှေ့ပြောင်းအခြေချသူတွေနဲ့လူလူစုဝေးပွဲတွေကျင်းပဖို့လုပ်နေတဲ့နောက်ဝင်ကြီးတူကိုနှင်ထုတ်တာတွေစနေနေ့မှာလှုပ်ဆောင်ခဲ့တဲ့အတွက်ပြန်လည်ပေးဆက်ရမှာဖြစ်ကြောင်းတူရကီသမ္မတ Recep Tayyip Erdogan ကတနင်္လာနေ့မှာတတိပေးလိုက်ပါတယ်။ NATO မဟာမိတ်နိုင်ငံတနိုင်ငံဖြစ်တဲ့ Netherlands နိုင်ငံအစိုးရဟာနာဆီနဲ့ဖက်ဆစ်ဝါဒကိုကျင့်သုံးနေတာဖြစ်ပြီးဖိနစ်တဲ့အာနာရှင်ကသာအခုလိုတူရကီအရာရှိကြီးတွေကိုသူ့နိုင်ငံနဲ့လာရောက်ဖို့အတွက်တားမြစ်တာဖြစ်ကြောင်းသမ္မတအာဒဝန်ကဆွဆွဲလိုက်ပါတယ်။တူရကီနိုင်ငံမှာသမ္မတအာဒဝန် 2029 အထိဆက်အုပ်ချုပ်နိုင်ပြီးအာနာပိုးရလာစင်းမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆန္ဒခံယူပွဲမတိုင်ခင် Netherlands မှာရှိတဲ့တူရကီရွှေ့ပြောင်းအခြေချသူတွေရဲ့မဲကိုရဖို့ဒီဝင်ကြီးနှစ်ဦးစလုံးကစီယုံရင်လုပ်ဖို့အတွက်ကြိုးစားမှာဖြစ်ပါတယ်။ဝင်ကြီးချုပ် Mark Rutte ရဲ့Netherlands အစိုးရဟာအခုလိုတူရကီနိုင်ငံရဲ့ဝင်ကြီးကိုပြည်ဝင်ခွင့်ပိတ်ပင်တာနဲ့ပတ်သက်ပြီး Greek Voters Islam ဆန့်ကျင်ရေးပါတီနဲ့ဗိုလ်တပူးနဲ့တကြော့ပြန်ရွေးကောက်ပွဲအတွက်ရှင်းပြန်မှုမှာအခက်အခဲတွေကြုံရမှာဖြစ်ပါတယ်။ဒါကြောင့်လဲတူရကီ Netherlands နှစ်နိုင်ငံဆက်ဆံရေးထိခိုက်အောင်လှုပ်ဆောင်မှုအတွက်ဗိုလ်တပူးနဲ့မှာပြန်လည်ပေးဆက်ရလိမ့်မယ်လို့တူရကီဝင်ကြီးချုပ်ကပြောကြားလိုက်တာဖြစ်ပါတယ်။
ဒီကနေ့နေ့သမရရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းနယူးယောက်မြို့ကထရန့်တာဝါမှာသူ့ရဲ့ဖုန်းစကားပြောဆိုမှုတွေကိုကြားဖြတ်နားထောင်ခဲ့တယ်ဆိုတော့သမရဒေါ်နယ်ထရန့်ရဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတပ်တွေအထောက်အထားတွေကိုဒီကနေ့တနင်္လာနေ့မှာသူတို့ကော်မတီကိုပေးပို့ဖို့ American Outlook တော်ထောင်လန်းရေးကော်မတီကသမရကိုတောင်းဆိုလိုက်ပါတယ်မဲဆွယ်စည်းရုံးရေးကာလထရန့်ဌာနချုပ်မှာဖုန်းဆက်စကားပြောဆိုမှုတွေကိုဒီမိုကရက်သမ္မတဟောင်းဘရက်အိုဘားမားကကြားပြတ်နားထောင်ခဲ့တယ်ဆိုပြီး Republican သမ္မတထရန့်ကသူ့ရဲ့ Twitter အကောင့်မှာပြီးခဲ့တဲ့သတင်းပတ်အတွင်းရေးသားခဲ့ပေမဲ့အထောက်အထားတွေကိုချပြနိုင်ခဲ့ခြင်းမရှိပါဘူး။ဒီဆွဆွဲချက်နဲ့ပတ်သက်ပြီး Outlook တော်ထောင်လန်းရေးကော်မတီကိုအထောက်အထားတွေပေးပို့ဖို့ကော်မတီဥက္ကဋ္ဌ Republican အမတ် Devin Nunes နဲ့ဒီဥက္ကဋ္ဌဒီမိုကရက်ပါတီအမတ်အဒမ်ရှစ်တို့လက်မှတ်ရေးထိုးတောင်းခံထားတဲ့စာကိုထရန့်စီကိုပေးပို့ခဲ့တာပါအခုလိုထရန့်ရဲ့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိကြောင်းသမ္မတဟောင်းအိုဘားမားရဲ့ပြောခွင့်ရပုဂ္ဂိုလ်ကလည်းတုံ့ပြန်ပြောကြားခဲ့ပါတယ်ထရန့်ဘက်ကတော့သူ့ရဲ့ Twitter အကောင့်မှာရေးသားပြီးတဲ့နောက်မှတ်ချက်တစုံတရာထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်
American နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာဒီသတင်းပတ်ထဲမှာပဲဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကို American ထိပ်တန်းတန်တမန်တအုပ်နေနဲ့ပထမဆုံးချိန်ဖြစ်သွားရမှာဖြစ်ပါတယ်။ဒီခီးစဉ်ကနေဒေသရင်းသားမကကဘာကြီးအတွက်ပါချင်းချောက်မှုရှိနေတဲ့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့စီးရေးဆိုင်ရာကိစ္စတွေကို ကျွန်တော်တို့ကိုရီးယားကမ်းတွေဖြစ်ရှင်းနိုင်မယ်ဒီလန်တစ်တွေရှာဖွေနိုင်မှုပါဝန်ကြီးတလဆင်ကမျှော်လင့်ထားတာပါဂျပန်နိုင်ငံမှာရှိတဲ့အမေရိကန်စစ်ဆေးဆိုက်စခန်းတွေကိုတိုက်ခိုက်ဖို့အတွက်အစမ်းလေ့ကျင့်တာဖြစ်နိုင်တယ်ဒီလာတဲ့မြောက်ကိုရီးယားရဲ့ဂျပန်ပင်လယ်ရဲ့ဒုံးကျည်အများပြားပြစ်လွတ်မှုလို့စိန်ခေါ်တဲ့လောက်ရတွေကြောင့်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန် ကိုရီးယားနိုင်ငံမှာအမေရိကန်ကအငင်းပွားဝယ်ဒုံခွင်ဒုံဆက်နဲ့တက်ဆင်တာအတွက်တရုတ်ကဒေါသထွန်းနေပြီးတောင်ကိုရီးယားနိုင်ငံရဲ့အခြေအနေတည်းပေါ်ပေါက်နေတာကလည်းအမေရိကန်နိုင်ငံခြံဝန်ကြီးရဲ့ဒီနိုင်ငံတွေမှာပြုတ်လုပ်တဲ့ဆွေးနွေးမှုတွေကိုနှောက်ယှက်ဖြစ်စေမယ်အနေထားပါတောင်ကိုရီးယားသမ္မတ
ဘာကုန်းရာရုကန်ရဲ့ဖေရှားခံရရတဲ့နောက်ရပောင်း60ကျွန်းရွေးကောက်ပွဲအသစ်ကျင်းပပို့လုပ်နေတဲ့ယာယီသမ္မတတာဝန်ယူထားတဲ့ဝန်ကြီးချုပ်ဟွာကျုံအန်းကိုလည်းဝန်ကြီးတလဆင်ကပရမဆုံးကျင်ဖြစ်တွေ့ဆုံမှာပါတရုတ်နိုင်ငံမှာတော့ဝန်ကြီးတလဆင်ကတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှုရှိပြီးသူ့ရဲ့တရုတ်နိုင်ငံခီးမာအဓိကလှုပ်ဆောင်ရမှာကဒီနေ့နှောင်းပိုင်းလောက်အမေရိကန် Iraq Anabine Gabiovare, the new Niniga Mosum Yoko Tuare, Nelson Lanjango, Iraq Tetri, Tain by Line and Dina Baima, Akulu, IS Tetri, Pemini Rapsibare, D. Dodrin, Bagdan Yorogu, Yashinide, IS Situi Jari, Taipei Yi, Nanganagan Yumba, Opresanya, American Tamaraye, Tukusle, Brett Maggak Gale, IS Situi Jari Ha, Tangjama, Pemini, Through Alum, Paduma Lumyapu, Lam Shibulu, Miniga Yavare, Dabi. Mosumio Taipuema, American Usane, Lee Johnson Yiha, Alongo, Tiamuri Shigerelu Suare, Aladu, Ira Bojo, Abdul, Amira, Rashid, Rahala, Yep, Yokunya, Bogugale, a Jampamu Taipia Yi, Ira Tuta Periha, I Estri, Tinto Gere, Mosumio Gu, Topau, Taikai Nangere, Luke, Yawarishi.
ယူအေဗီကတည်းကမနက်ဖြန်မှာပါဒါစစ်စစ်လေးကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32kHz 93နဲ့လိုင်းဒိုမီတာ40kHz 46.5နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190kHz
55ကိုဆက်လက်ကျင်းပနေပါတယ်။ မြန်မာနိုင်ငံရဲ့နောက်ဆုံးမင်းဆက်တဲ့ပတ်သက်ပြီးရိုက်ကူးထားတဲ့အလေးရီစဖလင်းထိုင်းရုပ်တံဇလန်တွေဟာကိုယ်နိုင်ငံမှာကိုယ်ပြင်တဲ့မင်းမျိုးမင်းရယ်တွေကိုအတိအပြည့်မှုမလုပ်အောင်ပြင်းပြင်းထန်ထန်တားမြစ်ပိတ်ပင်ထားတဲ့ထိုင်းရဲ့လုပ်ရအတွက်မေကွန်ထုတ်ဆရာဖြစ်နေတယ်လို့တီဘောမင်းရဲ့အနွယ်တော်တွေကဝေဖန်လိုက်ပါတယ်။ဇလန်ဟာရာဇဝင်ကားဖြစ်ပြီးဇလန်တစ်ခုလုံးနှီး ကိုမြင့်ထိနှံကိုမလူအောင်မင်းကြီးမင်းသားတရားလောက်ကိုကိုမြင့်ခဲ့တာဟာတမိုင်းချက်လက်ဖြစ်ရှိနေပေမဲ့ထိုင်းလိုကိုထီကိုနဲ့အကြောင်းဝေဖန်ပြောဆိုမှုတွေကိုတားမြစ်ထားတယ်နိုင်ငံတကာနိုင်ငံကနေဒါကိုရုပ်တံဆန်လန်းတွဲဖြစ်တဲ့ဖန်တီးထုတ်လုပ်ခွင့်ပြုလာပြရတာမို့ဒီပေါ်မင်းရဲ့မြစ်တော်သူဥဆုံးဝင်းကစိတ်ဆိုးဒေါသထွက်နေတယ်လို့ရေးသားထားပါတယ်အထူးသဖြင့်မင်းမျိုးမင်းရယ် ထုတ်လိုက်ပါတယ်ဒါပြန်ဒီလိုအသေးဖြစ်တဲ့ရုပ်ရှင်ရိုက်ကူးတာနဲ့ပတ်သက်ပြီးအရေးမြူရင်ထိုင်းပြည်ရဲ့အနယ်တော်တွေဆီအကူအညီတောင်းဖို့ရှိရဲ့လို့လည်းဥဆုံးဝင်ကပြောပါတယ်ထိုင်းနိုင်ငံမှာထိုင်းနိုင်ငံရဲ့မိသားစုပေါ်ဝေဖန်မှုအသေးဖြစ်မှုရောမလုပ်ဖို့အတွက်ဥပဒေထုတ်ပြန်တမ်းပြီးတင်းတင်းကြပ်ကြပ်အရေးယူနေတယ်လို့ဒီဥပဒေချုပ်ဖောက်လို့အတွက်ထောက်အကြခံရသူအရေး ဒီနိုင်ငံကြီးဝင်ကြီးကိုနိုင်တယ်လန်စ်နိုင်ငံကသူ့နိုင်ငံနဲ့အဆက်နော်တည့်ရက်ဖြစ်ပြီးမေးစေတဲ့ဖြစ်ရတစ်ခုကတော့1976တိုင်းမင်းဆက်ဒုတိယအကြီးဆုံးမြို့တော်အယုဒ္ဓယာကိုမြန်မာတပ်တွေဝင်တိုက်ခဲ့ပြီးမြို့ပါပြစ်ခဲ့ရတာပါအခုလိုနှစ်ပေါင်းများစွာစစ်ပွဲတွေနဲ့တုံ့နယ်ရှိတဲ့နိုင်ငံခြားပုံမြင်တွေမှာတော့တစ်ဖက်နဲ့တစ်ဖက်ဆိုးသွမ်းတဲ့ဇက်ကောင်တွေဖြ
ပင်လယ်ရေပိုင်နဲ့အခွင့်အရေးအကျိုးစီးပွားတို့ကိုပြပြတသားကာကွယ်ဖို့ကျိုးပန်းအားထုတ်တဲ့အနေနဲ့နိုင်ငံရဲ့ပင်လယ်ရေပိုင်နဲ့အားလုံးကိုထိန်းချုပ်နိုင်ရေးပင်လယ်ရေပိုင်နဲ့ဆိုင်ရာတရားစီရင်ရေးပိုင်းကိုတိုးချဲ့ပြဋ္ဌာန်းလိုက်ကြောင်းပြည်သူတရားရုံးချုပ်ကမနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ပင်လယ်ရေပိုင်နဲ့မှာအင်အားကြီးလာဖို့တရုတ်ရဲ့မဟာဗျူ ပြောကြားထားတာဖြစ်ပါတယ်တိကျတဲ့ဩဂုတ်လကတည်းကကြာထန်းခဲ့တဲ့ပင်လယ်ရေပိုင်နက်ဆိုင်ရာဥပဒေအရရေကြောင်းနဲ့ပင်လယ်ရေပိုင်နက်တင်မကပဲပိုင်နက်ချင်းထိစပ်နေတဲ့ဇုံတွေတည်တံ့စီးပွားရေးဇုံတွေနဲ့ပင်လယ်ထဲနှိမ့်ညွတ်နေတဲ့ကုန်းကြီးတွေအပါအဝင်တရုတ်ပိုင်နက်အတွင်းမှာရှိနေတဲ့အခြားပင်လယ်ပြင်ဧရိယာတွေအားလုံးဟာတရုတ်ရဲ့တရားစီရင်ရေးပိုင်နက်အတွင်းမှာရှိနေမှာဖြ ဒီယိုပီးယားနိုင်ငံအက်ဒစ်အဘာဘာမြို့တော်အပြင်ဘက်မှာရှိတဲ့ကြီးမားတဲ့အမှိုက်ပုံကြီးစနေနေ့ကပြောကြားမှုကြောင့်လူပေါင်း50ချောက်ထက်မနည်းတေဆုံးပြီးအများပြားလဲပျောက်ဆုံးနေကြောင်းအီသီယိုပီးယားအာဏာပိုင်တွေကပြောပါရယ်တေဆုံးသူအများစုဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်ကြပြီးသူတို့တွေဟာကိုရှေးအမှိုက်ပုံမှာပြန်ရောက်ဆုံးပြန်ရောက်စားလို့ရနိုင်မဲ့ဆုံးပြစ်ပစ္စည်းတွေကိုနေ့စဉ်လ
UNFC ကတောင်းဆိုထားတဲ့အခြေခံကူးချက်ကိုအစိုးရညီညာရေးကော်မရှင်နဲ့ UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တွေ မတ်လ3ရက်နေ့ကမူအားဖြင့်သဘောတူညီမှုရခဲ့ပြီး27ရာစုပင်လုံညီလာခံတက်ရောက်နိုင်ရေးဆက်လက်ညှိနှိုင်းသွားဖို့ကိုလည်းသဘောတူညီခဲ့ကြတာပါဒီလိုသဘောတူညီထားချက်ပေါ်မှာအစိုးရနဲ့ NCA မထိုးရသေးတဲ့အဖွဲ့တွေကြားဘယ်လောက်အပေးယူလို့ညှိနှိုင်းနိုင်မလဲဆိုတဲ့အပေါ်မူတည်ကြောင်း SNLD တွဲဖက်အတွင်မှစိုင်းကြုံညွန်းကသုံးသပ်ပါတယ်
ဒီကရက်ပွဲမှာအစိုးရဖက်နဲ့ CBN နဲ့ဆွေးနွေးတဲ့အချိန်မှာမူအားဖြင့်လက်ခံထားတယ်ဗလေဒီပုံမှာဒီတက်ဖြစ်ပေါ်တိုးတက်မှုရှိအောင်အစိုးရဖက်ကလည်းဆက်လုပ်နိုင်မယ်လို့ကျွန်တော်တို့ယုံကြည်တယ်ကောင်းကောင်းညှိနှိုင်းဆွေးနွေးပြီးပြီဆိုရင်တော့ဖြင့် NCA လမ်းကြောင်းပေါ်မှာလည်းရှောက်လန်းလာနိုင်ခြေရှိနိုင်ပါတယ်ဒါကတော့အစိုးရရဲ့ပန်းနှံ့မှုနဲ့အစိုးရရဲ့ဘဝဆွေးနွေးနိုင်မှုအပေါ်မှာမူတည်ပါလိမ့်မယ
် NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေ27ရာစုပင်လုံညီလာခံကိုတည်ရေးမတည်ရေးဆိုတာကအစိုးရနဲ့ညှိနှိုင်းတဲ့ကိစ္စမှာအောင်မြင်မှုဘလောက်ရမလဲဆိုတဲ့အပေါ်မူတည်နေတယ်လို့ UNFC ဒုက္ခနိုင်ငံသားကမြင်ပါတယ်
။ပြီးခဲ့တဲ့အပတ်တုန်းကပေါ့နော်။သူတို့အဲ့ဒီကိုချက်ကိုလူရတော့သဘောတူညီရတော့ပေါ့ညာနာ။ဒါပေမဲ့အဲ့ဒီလူရတဲ့မှာလဲအဲ့ဒါတွေအတိဖြစ်မလားအတိမဖြစ်ဘူးလား။ဒါပေမဲ့အဲ့တော့၂ဖက်လုံးပေါ်မှာလည်းမူတည်အောင်လို့ညာ။၂ဖက်လုံးကလက်ခံနိုင်ရမယ်ဆိုရင်ဒါတော့ DSCA ရဲ့လက်မှတ်ထိုးချက်မှာပေါ့ဖြစ်ဖြစ်တော့ဒါတက်နိုင်မှာပေါ့ဟိုဒါမှမဟုတ်တချို့ကိစ္စတွေလည်းနည်းနည်းကြားမှာပြည့်စုံဖို့တော့လုံးမယ်ဗ
ျ27ရာစုပင်လုံညီလာခံကို6လတစ်ကြိမ်ကျင်းပဖို့တတ်မှတ်ထားခဲ့ပြီးဒုတိယအကြိမ်ညီလာခံကို February 28ရက်နေ့မှာအစိုးဆုံးကျင်းပဖို့ UPDJC ကမှန်းနာပေမဲ့ NCA လက်မှတ်ထိုးပြီးသားအဖွဲ့တွေရဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပမှုမပြီးပြတ်သေးတာကြောင့်မတ်လလယ်မှာကျင်းပနိုင်ဖို့ရွှေဆိုင်ခဲ့ပေမဲ့လည်းအခုတခါအခြားအကြောင်းတွေကြောင့်မေလာတည်းကျင်းပဖို့ထပ်မံရွှေဆိုင်တာဖြစ်ပါလေခင်ဗျာ
။ကိုညာဝင်းအောင်ပါရှင်။အခုမြန်မာရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။ပြည်ပမှာရောက်နေတဲ့မြန်မာဆရာဝန်တွေဟာမြန်မာပြည်ရဲ့ကျန်းမာရေးကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့တအားသရွေ့ကူညီအားဖြည့်ပေးနေကြတာအခုတလောတွေ့နေရပါတယ်။ဩစတြေးလျနိုင်ငံစင်တာကွင်းစ်လန်ပြည်နယ်Central Queensland ပြည်နယ် Rock Pentam စေယုံရဲ့စေပညာဌာနညွှန်ကြားရေးမှူးလက်ဖြစ်ကြောက်ကတ်ကုသရေးဌာနမှူးလက်ဖြစ်တဲ့ဒေါက်တာတင်မောင်ဟာဩစတြေးလျနိုင်ငံရဲ့ကျန်းမာရေးပြည်သူစောင့်ရှောက်မှုစနစ်နဲ့ကျန်းမာရေးအာမခံစနစ်အကြောင်းသိကောင်းစရာတွေမျှဝေပေးနေတဲ့အကြောင်းတာဝန်ခံ Editor ဒေါက်ခင်ဆိုးဝင်းကဒေါက်တာတင်မောင်ဟန်ကိုတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင
်ဒီမှာဒီကတော့ဒီကတော့အခုလိုပေါ်မြန်မာနိုင်ငံကိုခက်ခါခဏအလေးရောက်တော့မှကျွန်တော်တို့ VOA American တောင်အချိန်ပေးပြီးတွေ့ဆုံနေမှာမျိုးပြည့်ရတဲ့ကျေးဇူးအများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ကျွန်တော်ဒီလိုအစီအစဉ်အတွက်ကျေးဇူးတင်ပါတ
ယ်။ဟုတ်ကဲ့ပါ။အခုမြန်မာနိုင်ငံကအရင်တော့လည်းမတူတော့ဘူးပေါ့နော်ပြောင်းလဲလာပြီးဒီအရသာအစိုးရတွေလည်းတက်လာပြီးဆိုတဲ့ခါကျတော့ပြည်ပြည်ပြောင်းလဲမှုတွေအများကြီးလုပ်နေပါတယ
်။
အဲ့ဒီမှာဒေါက်တာတင်မောင်ဟန်တို့နဲ့ပတ်သက်လို့ပြောရမယ်ဆိုရင်တော့ဒီကျန်းမာရေးခန္ဓာပေါ့နော
်။ဟုတ်ကဲ့။
အဲ့ကျန်းမာရေးခန္ဓာမှာမြန်မာနိုင်ငံရဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေပေါ့မြန်မာနိုင်ငံရဲ့ကျန်းမာရေးအစ်စ်တွေနဲ့ပတ်သက်ပြီးတော့တော်တော်များများအမလို့အမြတ်ဖြစ်ကြတာလည်းရှိပါတယ်။အဲ့ပြည်ရင်ကြောင်းလေးကြီးကာလမှာတော့ကာလတစ်ခုအတိုင်းတာကြီးကတော့အချိန်ယူအောင်မှာပေါ့နော
်။
အဲ့အဲ့ဒီအချိန်အတိုင်းတာတော့တွင်မှာဒေါက်တာတင်မဟန်တို့ဒီနိုင်ငံသားမှာရှိတဲ့ပညာရှင်တွေပေါ့နော်ဆရာဝန်တွေအနေနဲ့မြန်မာနိုင်ငံရဲ့ပြည်ရင်ကြောင်းလေးကြီးမှာပေါ့ဟိုဘယ်လိုများဝင်ပြီးတော့တကယ်လို့များအကြံပေးခွင့်ရခဲ့လို့ရှိရင်ဘယ်လိုအကြံဉာဏ်တွေပေးခြင်းလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလောလောဆယ်လုပ်နေတဲ့ဩစတြေးလျနိုင်ငံရဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းပေါ့ကျန်းမာရေးစနစ်နဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားရှင
်။ဟုတ်ကဲ့ဩစတြေးလျကျန်းမာရေးစနစ်မှာတော့အဓိကတော့အများကြီးတဲ့အတိုင်းပါပဲ government နဲ့ public system ရှိတယ် private ကဏ္ဍရှိတယ်ပေါ့နော်သူ funding တွေကဘယ်ကလာလဲဆိုတော့government ထဲဝင်လာရှိတယ်နောက်ပြီးတော့ private health insurance fund company တွေကထဲဝင်လာရှိတယ်ဆိုတော့သူတို့ကအဲ့ဒီ fund တွေကစင်ဘယ်လိုလုပ်လဲဆိုတော့ဒီလူတွေတက်တက်တာတာနဲ့စေကူတာခွင့်စေဝါတွေတုံးကြအောင်major system နှစ်ခုထားတယ်တစ်ခုက medicare ပေါ့နောက်တစ်ခုက pbs ခေါ်တဲ့ဟို pharmaceutical benefits schemes ရှိတယ်အဲ့နှစ်ခုကသင်ဘလို့ကျိုးရှိလဲဆိုတော့ australia နိုင်ငံသားတွေက medicare card ကိုင်းထောင်တာလေအဲ့ဒီ card ကသင်လူရ public sale နဲ့မှာအခမဲ့ဈေးကူတောက်မှရှိတယ်တကယ်လို့ဈေးရုံပြင်ပမှာဆရာဝန်ဈေးကနေတွားပြလို့ရှိရင်85ရာခိုင်နှုန်းတော့အထိစေကိုဒီ medical ကနေပေးပေးတယ်ဒါတခုပေါ့နောက်သူတို့လိုအပ်တဲ့ဆေးတွေဝယ်ရမယ်ဆိုရင်အပြင်ဆေးကနေမှာဟို pharmacy ဒီမှာဝယ်ကြဝယ်လို့ရှိရင်လည်း95နဲ့85ရာခိုင်နှုန်းတိစေမြောက်ဝယ်ပေးတယ်အဲ့တော့အဓိကကတော့ Australian နိုင်ငံသားတိုင်းတို့မဟုတ် PR ရထားတဲ့တိုင်းဟာ တည်တည်ကြပတ်တဲ့ပေးထဲဝင်ငွေအနေရှင်းအောင်လည်းပဲအထူးကုသခွင့်ရကြပါတယ် private health insurance ထားဖို့လည်းဆိုတာ encourage လုပ်တယ်အဲ့အားပေးပါတော့အဲ့လိုထားတင်းရဲသားနဲ့မထားတဲ့ income ရှိတယ်ဒါပေမဲ့မထားဘူးဆိုရင်ဆိုတာနောက်ထပ်တရားခံကိုထပ်ဆောင်တက်ခဲ့တယ်တဘောကဒီလူတွေကို private health insurance ထားအောင်အားပေးတဲ့တဘောတွားပေးတဲ့တဘောပဲအစိုးရအလကားကူနေပြီပဲဘာလို့ထားမလဲပေါ့နော်မေကူမေးရရှိတယ်။ဒါပေမဲ့အဲ့လိုထားရင်တော့ဟိုသူတို့ကြိုက်တဲ့ဆေးအဝန်ပြခွင့်ရှိတယ်။နောက်ကြိုက်တဲ့ဆေးအဝန်တက်ခွင့်ရှိတယ်။နောက်ပြီးတော့ဟိုခွဲတာစိတ်တာ procedure တွေလုပ်ဖို့အချိန်ဆောင်စားမှုနည်းတယ်ပေါ့နော်ချက်ချင်းလို့လိုရင်လိုရသလို private ဆေးအဝန်မှာလုပ်ခွင့်ရတယ်
အဲ့မဲ့ဒီညီမနိုင်ငံမှာလူကျမကြီးအာမခံလို့ပါလို့ဆိုတာလူတွေကမငင်းနေဘူးလေပြီးတော့ကျမကြီးအာမခံတက်ကိုဝေထားရမယ်ဆိုတာလည်းသိမသိကြသေးပါဘူ
းအဲ့
တော့ဒီကျမကြီးအာမခံနဲ့ပတ်သက်လို့အခု public company ကတော့စလုပ်နေတာတွေ့ရပါတယ်ဥပမာဆိုလို့ရှိရင်ဒီသုရမှုတဲ့နိုင်ငံတကာ NGO တွေပါတယ်ကတော့သူတို့မှရှိပါတယ်ကျမကြီးအာမခံဆိုပြီးတော့တက်လုပ်ပေးထားတာရှိတယ်ပြီးတော့သူတို့ဝန်ထမ်းတရားရောက်တစ်ခုဖြစ်တယ်ဆိုလို့ရှိရင်သူတို့ကျမကြီးအာမခံအနေနဲ့ပေးတယ်ပေါ့လို့ဒါပေမဲ့တာမန်ဟိုဒီလူဦးရေတာမန်လူတန်းစားအတွက်ကတော့ဒီကျမကြီးအာမခံဆိုခါမတော်ကြာဖို့ကြမှာမဟုတ်ဘူးလေအ
ဲ့
တော့အဲ့ကျမကြီးအာမခံစနစ်မရှိတဲ့တကြမှုလူတွေကဒီ public ဆေးရုံတွေသွားလို့ရှိရင်ကိုယ့်ရဲ့ထည့်ရပဲကိုယ့်ဟာကိုပေးပေါ့နော်အဲ့ဒါဒီဒီကျေးဇူးဆေးရုံတွေအစိုးရပိုင်းတဲ့ဆေးရုံတွေသွားလို့ရှိရင်လည်းပြောတော့ဟိုဈေးမျှပေးဒီကျမကြီးဆိုပြီးတော့ရှိတာပေါ့နော
်
ဒါပေမဲ့အဲ့ဒီခါမှာလည်းကာဗွန်ဖြစ်တာကြီးပေါ့နော်ဟိုမလုံလောက်တာကြီးအများကြီးဖြစ်တာပေါ့အဲ့တော့မြန်မာနိုင်ငံမှာဒီကျမကြီးအာမခံစနစ်ကိုဟိုထူထောင်လို့ရပါမလားရှင့်ဘယ်လိုများယူဆလဲမသိဘူးကဲ
ခရရှိတယ်ပေါ့နော်ဒီဟာလေပုံကလေးပုံကလေးကအမကနေကြတော့လေအမြတ်ဆွမ်းလာလေလိုသေးတာ ው ဒါပေမဲ့ဒီနေရာမှာအစိုးရရဲ့ပံ့ပိုးရလိုလိမ့်မယ်ဘာလို့ဆိုတော့ဩစတြေးလျနိုင်ငံမှာဆိုရင်ခုနပြောတဲ့အစိုးရကဒီအမကလုံကအကြီးဆုံးကုမ္ပဏီအများကြီးထဲမှာသူ့ကုမ္ပဏီအကြီးဆုံးဖြစ်တယ်ဒါအစိုးရရဲ့ကြားကမှုနဲ့သူရှင်းတောင်းလုပ်ပေးထားတယ်ပေါ့လေ
အဲ့တော့အစိုးရအပိုင်းပေါ့နော်အစိုးရအနေနဲ့လုပ်စရာတွေကတော့အများကြီးပေါ့နော
်
အများကြီးမှာဟိုပညာရေးတို့ကျန်းမာရေးတို့တက်နိုင်ဆုံးတော့လည်းလုပ်လို့ရကြားပါတယ်အဲ့တော့ဆိုတော့စောင့်ကြည့်ရမှာပေါ့နော
်
အဲ့တော့အခုဒီဩစတြေးလျနိုင်ငံမှာမြန်မာနိုင်ငံကဒီပညာရေးဆရာဝန်တွေအများကြီးရှိပါတယ
်အ
ဲ့ပညာရေးဆရာဝန်တွေကနေပြီးတော့ဩစတြေးလျနိုင်ငံမှာဘွဲ့လွန်ပညာရေးတွေတော့တက်ချင်တယ်ဟိုသင်တန်းတွေတက်ချင်တယ်ဆိုလို့ရှိရင်ရောဖြစ်နိုင်ကြီးရှိပါလားရှင
်ဒါတော့ဖြစ်နိုင်ပါတယ်ဖြစ်နိုင်ပါတယ်ဆိုတော့အတိုင်းတာတစ်ခုပေါ့နော်တစ်နှစ်တည်းနှစ်နှစ်တည်းဒီလိုတွားရောက်ပြီးတော့ပညာဟိုလက်တွေ့လေ့လာပြီးတော့ကိုယ်နိုင်ငံကိုပြန်ပေါ့เนาะအဲ့လိုမျိုးဒါတော့အဲ့ဒီနေရာမှာနှစ်ခုရှိတယ်ဘယ်လိုကဏ္ဍလဲဆိုတခုကအစိုးရဝန်ထမ်းအစိုးရဆေးမှာလုပ်နေတဲ့ဘွဲ့လုံးပညာတင်ထားတဲ့လူတွေရှိတယ်ဆိုတော့အဲ့လူတွေကတော့ဟိုပို့ပြီးတော့လွယ်ကူဖို့ရှိပါတယ်အဲ့ဒါဒီဟိုမှာ short term training ခေါ်တဲ့ဟိုဒီတစ်နှစ်ကနှစ်နှစ်အများဆုံးပြီးတဲ့ဟိုတင်နန်းနေရှိပါတယ်အဲ့ဒါအဲ့လိုဒီနိုင်ငံမှာဘွဲ့ရပြီးသားအထူးဖြစ်ပြီးသားသုံးဖို့အထူးတင်နန်းနေရောက်နေတဲ့လူတွေကအဲ့ဒီမှာရှောက်ပြီးတော့ဟိုအတွေ့အကြုံရှာလို့ရနိုင်ပါတယ်နောက်တစ်ခုအပိုင်းကျွန်တော်သတိထားမိတာကတော့ဒီမှာဒီပြင်ပပေါ့နော်ပုတ်ကီးက private ဘိုင်းကလည်းဆရာဝန်ငယ်လေးဇမွေးနေဖြစ်ကြတယ်အခုဆို MRCB ဇမွေးနေဗမာနိုင်ငံမှာဟိုအစအကုန်လုံးပြီးတဲ့ဒီပေါ့နော်စာရီရောလက်တွေရောဖြည့်ပြီးတော့အောင်မြင်ကြတာတွေ့ရတယ်ဆိုတော့ဒါအများကြီးကောင်းပါတယ်ကျွန်တော်နေအများကြီးဝန်တာတယ်ဒါပေမဲ့သူတို့အနေနဲ့ကတော့ရှေ့လျှောက်ပြီးဘွဲရတယ်တခုတော့မပြီးသေးဘူးပေါ့သူတို့မှာ
လက်တွေ
လိုကြအဲ့ဒါအဲ့အခန်းကလည်းကျွန်တော်တော့တရားရှင်းလဲတော့မသိသေးပါဘူးသူတို့အနေနဲ့ကတော့နိုင်ငံခြားကိုတိုက်လိုက်တွားပြီးတော့ဒီလိုလက်တွေ့စည်းဖို့ဆိုတော့နည်းနည်းအခက်အခဲရှိကောင်းရှိနိုင်ပါလေ။ဘာကြောင့်လဲဆိုတော့ဒီသူတို့မှဒီလက်တွေ့အပိုင်းကအားနည်းနေနိုင်တယ်ပေါ့တချို့လူတွေပေါ့နော်။အဲ့တော့အဲ့အပိုင်းကိုကဏ္ဍကိုတော့သူတို့ဆောင်ပွဲဘွဲ့ရရုံတစ်ခုရမဟုတ်ဘူး။အဲ့ဒီလက်တွေ့အပိုင်းကဏ္ဍမှာလည်းတိုးတက်အောင်လုပ်ပေးဖို့လိုတယ်ထင်ပါလေ။
ဟုတ်ကဲ့ပါအခုဒီမြန်မာနိုင်ငံကလည်းပွင့်လင်းလာပြီပေါ့နော
်
ဒီဆိုရတဲ့လက်ထက်မှာပွင့်လင်းလာပြီဆိုတော့နိုင်ငံသားမှာရှိနေတဲ့မြန်မာဆရာဝန်တွေကပြန်လာကြတာရှိတာပေါ့နော
်
အဲသူတို့အနေနဲ့ကလည်းသူတို့တက်တဲ့ကျွမ်းကျင်တဲ့နေပယ်ပေါ့ဥပမာဆိုလို့ရှိရင်ပျက်စီးကုအထူးကုရှိမယ်ဆေးရောဂါအထူးကုရှိမယ်ပေါ့ကြောက်ကနဲ့ဒီဒေါက်တာတင်မဟန်နဲ့လူပဲကြောက်ကယောဂါအထူးကုရှိမယ်ပေါ့အဲ့လိုဆရာဝန်ကြီးတွေဒီဘက်ကိုလာပြီးတော့မြန်မာနိုင်ငံရဲ့အကျမ်းမကြီးစနစ်မှာပေါ့ဟိုထဲထဲဝင်ပြီးတော့ကူညီပေးတင်တယ်ပေါ့နော်ဟိုငွေရေးချေးရမှာပေါ့ဟိုလူမျိုးပေါ့စေရီနာနဲ့ကူညီပေးတင်တယ်ဆိုလာပြီးကူညီပေးတဲ့အခါမှာ ဟိုတချို့တွေလည်းအောင်မြင်တာတွေရှိတယ်လို့ဟို case by case ပေါ့အခက်အခဲရှိတာတွေလည်းရှိတာပေါ့နော်အဲ့တော့အဲ့လိုမျိုး case နဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်ပါလဲဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့တာမှတ်ပါတယ်ဟိုကျွန်တော်တို့ဒီမှမွေးတယ်ပြီးတော့အချိန်ကပြင်လိုက်တင်ကြရပေါ့နော်အကြောင်းကြောင်းရနိုင်ငံခြားရောက်သွားတယ်ပို့ပြီးတော့ထပ်ပြီးတော့ပညာရှိမှုကြရဆိုတော့တော်တော်များများကစိတ်ထဲမှာလာပြီးတော့ပြန်တစ်ခုပြန်ပေးဆက်ခြင်းတယ်ပေါ့နော်အဲ့တော့ကျွန်တော်ဒီသားလောက်ဆိုရင်ဒါတူချင်းအတွေ့အကြုံခင်မုန်းလို့လာကြတယ်သို့မဟုတ်အတင်းဖွဲ့တွေဘာသာရေးအတင်းဖွဲ့တွေလောက်ဆောင်မှုနဲ့လာကြတယ်အဲ့လိုမျိုးပေါ့နော်သူတို့တောင်း G2G arrangement လာကြတယ်ဟိုဒါပေမဲ့ဒီလိုလုပ်တဲ့အခါမှာတော့ကျွန်တော်အမြင်ကတော့နည်းနည်း ပို့ပြီးတော့ coordination ရှိဖို့လုပ်မလားတော့မသိဘူးပေါ့လေအဲ့တော့ကျွန်တော်အကြံဉာဏ်ကတော့ဒီလိုလာတဲ့လူတွေနဲ့ကိုညီပေးခြင်းနဲ့လည်းဟုတ်တယ်ဆရာဖြစ်တော့ ਨੇ ဒီမှာရှိရတဲ့ဈေးပညာရှင်တွေလည်းအားလည်းဒီပူပေါင်းဆောင်ရွက်ကြမယ်ဆိုရင်တော့အရေးကြီးတော့ကတော့ mutual respect ရှိဖို့လိုမယ်ထင်ပါတယ
်တစ်ဖက်တ
ော့ကျန်းမှလေးစားမှုပေါ့နော်လာတဲ့လူတွေကလည်းဒီကိုတတ်တာပညာနဲ့ဦးစားပေးလုပ်မယ်ဟိုဒီကလူကလည်း welcome လုပ်ပေါ့နော်ကြိုးစွမယ်ဘာဆိုတော့ဒီနှစ်ဖွဲ့စုံရဲ့ရည်ရွယ်ချက်ကတစ်ခုပါပဲဒါကပါလဲဆိုတော့ဒီမှာရှိတဲ့လူတွေအတွက်အကြမ်းမိုက်စင်တာမြစ်တင်ပေါ်တဲ့တာဝန်များအကူအညီပေးဖို့နဲ့ပညာဖြန့်ဝေဖို့ပေါ့အဲ့အဲ့ဒါမျိုးအတွက်ကျွန်တော်နေအခြေခံပေးချင်တာတော့ဒီလိုတူချင်းရောဖွဲ့လိုက်လုပ်နေတာစာပြီးပို့ပြီးတော့ပေါ်ဆောင်ဝင်ရှိအောင်ကော်မတီတရားဖြစ်ဖြစ်ဖွဲ့ထားပြီးတော့ဘယ်လိုလူတွေပါတဲ့လဲဆိုတော့ဥမာမြန်မာနိုင်ငံစေကောင်းစီတို့နောက်ဒီဆက်ဝန်ကြီးတွေဒေသဆိုင်ဘာသာရေးဆိုင်ရာဆရာဝန်ကြီးတွေရဲ့နောက်နိုင်ငံခြားစေပါဝန်စားတဲ့လူတွေအဲ့ဘာသာဆိုင်ရာဆရာဝန်တွေလက်ဖွဲ့စည်းထားရင်တော့မိုးပြီးတော့
စနစ်တကျ
စနစ်ကျရှိမယ်လို့ကျွန်တော်ထင်ပါတယ်ပြီးတော့မှနောက်ထပ်ဆပ်ကော်မတီဖွဲ့ပြီးတော့တက်ဆိုင်ရာဘာသာရေးအလိုက်တူညီတဲ့ဟိုစေပညာရှင်တွေပုံပေါ်လောက်ကြရင်တော့ပို့ပြီးတော့တတိယဖြစ်မယ်ထင်ပါတယ်အရေးကြီးသွားခုနကျွန်တော်ပြောသလိုပါပဲတယောက်ကြောင့်ပြန်လည်လေးစားမှုနဲ့ဒါဆိုရုံကြည်မှုတည်ဆောက်လို့ရတယ်ပါလေ
ကိုကြီးဘာလို့ဒီမြန်မာနိုင်ငံမှာအသက်60ကျော်ဆိုလို့ရှိရင်ကျန်းမာရေးဝန်ထမ်းဖြစ်ဖြစ်အစိုးရဝန်ထမ်းနေရာပေါ့လေပြည်စင်ယူကြရတယ်ဒါပေမဲ့အသက်60ဝန်းကျင်နေရာဘာပဲပြောဟိုလှုပ်ရှားနိုင်နေရပေါ့နော်တော်တော်လေးလေးလုံနိုင်ခိုင်နိုင်နေရဆိုတော့သူတို့တွေရဲ့လုံအားတွေပေါ့နော်ဟိုနိုင်ငံကလာတဲ့လူတွေအမြင်မှာတော့ဒါဒီသူတို့ရဲ့လုံအားတွေလက်ဟတာဖြစ်တယ်လို့မြင်တာပေါ့နော်အဲ့ဒါလည်းပတ်သက်လို့ပေါ့ဒေါက်တာတင်မဟာဘလူးများအသုံးသတ်လို့ရပါလိမ့်ရှင
်ဟုတ်ပါတယ်ပါကျွန်တော်ကလည်းခုမှအသက်60ပြီဆိုတော့ကိုယ့်ကိုကြီးရတော့တိတ်မချင်သေးဘူးပေါ့နော်အများကြီးလုံလည်းမယူဆရဲနိုင်ငံခြားမှဆိုလည်းဒါကျွန်တော်တို့လုံနိုင်တော့လုတ်တဲ့ဩစတြေးလျဆိုလည်း65အနည်းဆုံးထိလောက်ကြရတယ်ပေါ့နော်အဲ့တော့ကျွန်တော်ခုမြင်တာကတော့ဒီမှာ60နဲ့ကျွန်တော်တကယ်ချင်းနဲ့ကျွန်တော်ရဲ့ချီနီယာကျတဲ့လူတွေလည်း60နဲ့ပြည့်သွားပြီမဲ့သူတို့ကဆက်ပြီးလုံထိုင်ကန်တန်တဲ့လုံချင်းကန်တန်လည်းရှိတယ်အဲ့တော့ဒီလူတွေဘယ်မှာသွားလုတ်လဲဆိုတော့ဟိုပုဂ္ဂိက
ဆေ
းဝင်နေမှာသွားလောက်ကြတယ်တချို့ပါတိုင်းပေါ့နော်တချို့ကြအချိန်ပြည့်ပေါ့ကျွန်တော်နေမြင်တာကဒီလူတွေရဲ့အတွေ့အကြုံပညာနဲ့နော်ဒီစာသွေသင်ကြားမှုရောဆေးပညာတပ်ပညာသင်ကြားမှုရောစာမွေးစစ်တာအကုန်လုံးမှာသူတို့မှာအတွေ့အကြုံအများကြီးရှိပါတယ်ဆိုတော့ဒီ workforce ပေါ့နော်ဒီဒါhuman resource or လူသားအရင်းမြစ်တွေပေါ့ဒါတွေကအင်တာဖုန်းမဖြစ်နိုင်ပါဘူးဆိုတော့ကျွန်တော်အနေနဲ့မြင်တာတော့ခုနပြောခဲ့သလိုပဲဒီ private or public ကဏ္ဍမှာစေပညာပိုင်းကတူးတက်မှုရှိလာဖို့ကဒီနေသားတော့ဆရာမကြီးတွေအနေနဲ့အများကြီးလှုပ်ဆောင်ပေးနိုင်ပါလိမ့်မယ်ဒါကခုနပြောသလိုလူငယ်ပိုင်းကလည်းMRCB လို့ဆမ်ဝဲတွေအောင်ထားတဲ့ကလေးတွေအမြဲတမ်းတော်တဲ့ကလေးတွေပါအဲ့တော့အဲ့ဒီကလေးတွေအတွက်ဟိုလက်တွေ့ပညာသင်ကြားမှာသူတို့ကအထောက်အပံ့နိုင်ပါလိမ့်မယ်ဆိုတော့ဆိုလိုချင်တဲ့သဘောကအစိုးရနဲ့ကဏ္ဍရောပုဂ္ဂလကဏ္ဍရောနှုတ်နှစ်ဖက်လုံးဖွင့်ပြမှဒါလည်းဒါဒီပို့ပြီးတော့စက်မိုက်အစင်းစံပုံမြင်လာမယ်လို့ထင်ပါတယ်ဆိုတော့အဲ့ဆရာဝန်ကြီးတွေကိုဟိုလိုတဲ့နေရာမှာသူတို့ကလည်းကူညီဖို့အစဉ်သင့်လို့ကျွန်တော်တင်ပြမိပါတယ
်ဟုတ်ကဲ့ပါ
ဟုတ်ကဲ့
အခုလိုမျိုးဟုတ်ဆီရှင်လည်းရှိစေပြတဲ့ကျေးဇူးများကြီးတင်ပါရှင
်ဒီပါလို့ကျေးဇူးများပါပါဒီလိုပဲ
Good Talking Soulwin Season တိဆက်ပြနေတဲ့မြမအရေးစုနေကန်းကိုနားဆင်ကြကြရတာပါရှင
် DOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရှိနိုင်ပါတယ်ခင်ဗျာ
တနင်္လာနေ့မနက်ဖြန် VOA အမေရိကန်တိုင်းရဲ့2019ခုနှစ်မတ်လ13ရက်မနက်9နာရီထိနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍနဲ့တူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
ဒီမိုကရေစီအစိုးရကနေတိုင်းပြည်ကိုဒီမိုကရေစီအပြည့်အဝရအောင်ကြိုးစားအားထုတ်နေတဲ့ကာလမှုပြည်သူအချစ်တော်တွေဖြစ်တဲ့
အမှုပညာရှင်တွေအခွန်ရှောင်နေကြသလားဆိုတဲ့အကြောင်းစင်နဲ့နားဆင်ကြရမှာပါအဲဒီနောက်ထူးခြားစံပြသတင်းပတ်စံကဏ္ဍကိုလည်းနားဆင်ရပါမယ်ရှင်ဒီလိုစီစဉ်နေရကမှအခုရင်ဆုံးမအေးတန်နာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်ငင်းလာပါဆင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတီလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အဖြစ်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတီလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။ Congratulations မှာ VOA လို့ရေးလာတဲ့ UNAN ပြည်နယ်ကတော်ရရှင်ကိုတက်ကတော့ VOA သတင်းဌာန85နှစ်တက်တန်းရှိခဲ့ပြီမလို့ဂုဏ်ယူပါကြောင်းအခုလိုမျိုးရေးလာပါတယ်။
Congratulations မှာ VOA ဒီနှစ်ကြာရောက်တဲ့ VOA ရဲ့85နှစ်မြောက်ကနေပြီးတော့နောက်နှစ်ပေါင်းများစွာတိုင်အောင်တည်တံ့ခံမြဲစွာနဲ့ပြည်သူအတွက်အကျိုးပြုတဲ့သတင်းဌာနတစ်ခုအနေနဲ့ထာဝရရည်တည်နိုင်ပါစေလို့ VOA ရဲ့ပရိသတ်တယောက်အနေနဲ့ဆုတောင်းဆန္ဒပြုလိုက်ရပါတယ်ခင်ဗျာ
။ UNAN ပြည်နယ်ကတော်ရရှင်ကိုသက်ဆန္ဒပြုလာတာဖြစ်ပါတယ်အထူးကျေးဇူးတင်ပါတယ်ရှင်။ဆက်ပြီးတော့လည်း VOA ကို Radio ရုပ်မြင်သံကြားနဲ့ Online တို့ကလည်းနားဆင်ကြည့်ရှုအားပေးပါအောင်လို့မှာခြင်းပါတယ်နော်။နေနိုင်ဆိုတဲ့တော်ရရှင်ကတော့သတင်းမှန်တွေကိုဖတ်ရကြည့်ရတဲ့အတွက် view ကိုအထူးကျေးဇူးတင်ပါတယ်တဲ့။နောက်ထပ်သတင်းတွေကိုလည်းမျှော်လင့်နေပါတယ်လို့ဆိုလာပါတယ်။တော်ရရှင်တွေကိုပိုင်ထုတ်ဖော်လာကြတဲ့နိုင်ငံရေးအမြင်တွေနောက်ပြီးတော့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးဖို့ရှိပါတယ်ရှင်။အခုတော့တော်ရရှင်တွေကိုနောက်တိုင်းတေးလေးတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးစီမှာတယ်။ဒီတစ်ပတ်တော့ Billboard Hot 100 Billboard ရဲ့ Hot ဖြစ်ဆုံးသချင်းအပုတ်တရာဆင်းမှာထိတ်ဆုံးရောက်နေတဲ့သချင်းလေးနဲ့ဖြောပြပေးစီမှာတယ်။ Ed Sheeran ရေးသားဆက်ဆိုတဲ့ Shape of You ဆိုတဲ့သချင်းဖြစ်ပါတယ်။ဒီသချင်းကိုသူ့တငယ်ချင်းတွေနဲ့အစရေးတော့ဘာဘီရူးကျွန်းသူနာမည်ကျော်အဆိုတော် Rihanna တီဆိုဖို့ဆိုပြီးရည်ရွယ်ပြီးတော့ဆက်ဆိုတာလို့ Ed Sheeranကပြောပါလေဒါမှလည်းတချင်းတဝက်လောက်ရေးပြီးတော့တချို့စာသားတွေကတော့ရီဟာနာကကြိုက်မှာမဟုတ်ဘူးလို့စဉ်းစားမိပြီးတော့ဒီလိုဆိုရင်တော့သူကိုယ်တိုင်ပဲဆိုပါရမယ်ဆိုရဲဆုံးဖြတ်ချက်နဲ့နည်းနည်းပြင်ပြီးတော့ရေးခဲ့ကြတယ်လို့ပြောပါလေဒီတချင်းက pop နဲ့ dance hall ဆိုတဲ့1980ပြည့်လွန်နှစ်ပိုင်းဂျမေရိကကျွန်းမှာလူကြိုက်များတဲ့ဂီတပုံစံကိုရော့ဆက်ပြီးတော့ရေးထားတာပါတချင်းကစာသားတစ်ချောင်းကတော့ညကဝဲယုံမှာအချစ်ကိုရှာဖွေတွေ့ရှိမှာမဟုတ်ဘူးဒီတော့ဘားဆိုင်မဲ့တော့မယ်တငယ်ချင်းတွေနဲ့စကားကြကြပြောမယ်လို့ရေးထားပါတယ်ဒီတချင်းက UKချင်းတပုတ်ထဲတေးတက်ပြားစီးမှာ2019ခုနှစ်ဇန်နဝါရီ23မှာနံပါတ်1ချိန်ပြီးတော့တခြင်းထွက်ထွက်ချင်းပထမအဦးဆုံးသတင်းပတ်မှာပဲရောင်းချရမှုပေါင်း2သိန်းကျော်ရှိပါတယ်။ American Billboard Hot 100စီးမှာတော့နံပါတ်1ချိန်ပြီးတော့ American မှာစဖြန့်ကြီးတဲ့သတင်းပတ်မှာပဲ online နားထောင်မှုပေါင်းသန်း20ကျော်ရောင်းချရမှုပေါင်း2သိန်းခွဲနီးပါးနဲ့အောင်မြင်ခဲ့တာပါ။Ed Sheeran ရဲ့တခြင်းတွေထဲမှာကျေးလက်တေးစီးမှာလည်းနံပါတ1ချိန်တဲ့ပထမအဦးဆုံးသတင်းလည်းဖြစ်ပါရဲ့ရှင်။အရှိရင်တည်ဆူထားတဲ့ Shape of You ဆိုတဲ့သချင်းလေးကိုနားဆင်ခံစားကြည့်ပါဦးနော် The club isn't the best place to find the lovers at the bar is where I go Me and my friends at the table doing shots tripping fast and then we talk slow Come over and start up a conversation with just me and trust me I'll give it a chance now take my hand stop and the man on the jukebox and then we start to dance and now I'm singing like girl you know I want your loveLove was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Say, boy, let's not talk too much.
on me. I'm coming now, follow my lead. Coming now, follow my lead. Mm-hmm. I'm in love with the shape of you. We push and pull like a magnet do. Although my heart is falling too, I'm in love with your body. Last night you were in my room, and now my bedsheets smell like you. Every day discovering something brand new. Well, I'm in love with your body. When we can, we let the story begin. We're going out on our first date. You and me are thrifty, so go all you can eat. Fill up your bag and I fill up the plate. We talk for hours and hours about the sweet and the sour and how your family's doing okay. And even getting a taxi, kissing the backseat, tell the driver make the radio play. And I'm singing like, girl, you know I want your love. Your love was handmade for somebody like me. Come on now, follow my lead. I may be crazy, don't mind me. Stay, boy, let's not talk too much. Grab on my waist and put that body on me. Come on now, follow my lead. Come on now, follow my lead. Mm-hmm. I'm in love with the shape of you.
ဆိုထားတဲ့ shape of you ဆိုတဲ့တခြင်းကိုနားဆင်ကြရတာပါရှင်။မြန်မာတိချစ်တော်ရရှင်တွေအတွက်လည်းမြန်မာတခြင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာမြစ်တာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်။အခုတော့ VOA ကသတင်းတင်ဆက်ပေးတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေသူတို့ရဲ့ထင်မြင်ယူဆချက်တွေကိုရေးလာကြတာကိုပြောပြပေးချင်ပါတယ်။ကျမတို့စနေညတိုင်းမှာတင်ဆက်ပေးနေကြ။ဒါရိုက်လေလိုင်းအစီအစဉ်မှာရှင်းလင်းကြွားတဲ့အကြောင်းအရာဖြစ်တဲ့မြန်မာနိုင်ငံမှာတံတန်းကနေကိုရန်တီအတန်းနဲ့ဆောင်ရွက်အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပဲဖြတ်ပြီးတော့အရေးချင်းအစ်စ်သတ်မှတ်တဲ့စနစ်အစားထိုးဖို့မြန်မာနိုင်ငံကပြင်ဆင်နေတာပါနော်။နှစ်ပေါင်းများစွာကြည်တုံးလာတဲ့အဲဒီဆောင်ရွက်စနစ်ကိုဖြတ်သိမ်းတဲ့အပေါ်မှာအမြင်အမျိုးမျိုးပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA စနစ်ညဒါရိုက်လေလိုင်းအစီအစဉ်မှာရှင်းလင်းသွားတာမှာတော်တော်များများစာရင်းနဲ့ရေ Facebook ကတစ်ဆင့်တယ်လီဖုန်းဆက်ပြီးတော့တမျိုးဝင်ရောက်ပြီးတော့ဆွေးနွေးကြပါတယ်။ဒီမှာ Facebook ထဲကတော်ရရှင်တယောက်ဆွေးနွေးလာတာကိုမဖော်ပြလိုက်ရလို့ဆက်ပြီးတော့ပြောပြပေးချင်ပါတယ်နော်။ဝဇီယာဆိုတဲ့တော်ရရှင်ကစနစ်တွေဘလို့ပဲပြောင်းပြောင်းတကယ်လက်တွေ့ဘဝမှာအသုံးချမဲ့ပညာရေးစနစ်မျိုးကိုပေးသင့်ပါတယ်ဆိုပြီးတော့အခုလိုအကြံပြုလာပါတယ်။
တင်ကြားရေးဘိုင်းနဲ့ဆိုင်တဲ့လှုပ်ထုံးလုပ်နည်းတွေမူဝါဒတွေဘလို့ပဲပြောင်းလဲချမှတ်ကျင့်သုံးကျင့်သုံးမိုးပြန်ပြလို့ပါဘူး။ဒါပေမဲ့စနစ်နှမျိုးကိုတော့ပြောချင်ပါတယ်။ပထမတစ်မျိုးကငါလို့တလို့လို့ငါတွေ့တဲ့အတိုင်းတွေ့ငါဖြေတဲ့အတိုင်းဖြေဆိုတဲ့စနစ်မျိုးပါចောင်းသားကိုတွေးခေါ်စေခြင်းမပြုပါဘူးဒီလိုစနစ်ကဆံမွေးပွဲမှာအမှတ်များများရနိုင်တယ်ပြဿနာကိုကိုယ်တိုင်ဖြေဖို့မစွမ်းနိုင်ပါဘူးအများကန်ဆရာရှာရတတ်ပါတယ်ဒုတိယသင်ကြားနည်းစနစ်ကတော့ចောင်းသားကိုဘက်ပေါင်းဆောင်အောင်ချပြတယ်အသေးစိတ်ရှင်းပြတယ်ပြီးရင်ចောင်းသားကိုကိုယ်တိုင်ဖြေရှင်းခိုင်းတယ်တွေ့ခိုင်းတယ်သူတို့တတ်တလောက်မတ်တလောက်လုတ်ပြတာကိုလက်ခံပြီးသူတို့ကိုယ်တိုင်ပြဿနာများကိုဖြေရှင်းတတ်အောင်လက်ကျင့်ပြုစုပြောထောင်ပေးတဲ့ပညာရေးစနစ်ပါဒီစနစ်ကဆံမွေးပွဲမှာအမှတ်များမယ်လို့အမှတ်မခံနိုင်ပေမဲ့သူ့ဘဝတစ်လျှောက်လုံးမှာတွေးကြုံလာမဲ့ပြဿနာမျိုးစုံကိုဆရာရှာနေစရာမလိုပဲကိုယ်တိုင်ဖြေရှင်းနိုင်ပါလိမ့်မယ်ဒီတော့ပထမပြောတဲ့ပညာရေးစနစ်ကဆရာကိုရှာနေရတဲ့ကျွန်ပညာရေးစနစ်ဒုတိယစနစ်ကျတော့မိမိကိုယ်တိုင်ဖြေရှင်းနိုင်အောင်သင်တဲ့စနစ်ဆိုတော့ဘယ်စနစ်ကိုသွားကြမှာလဲဘာတွေကိုဘယ်လိုပြင်ဆင်ကြမှာလဲသက်ဆိုင်သူများကိုအသိပေးလိုက်ပါတယ
်မြန်မာနိုင်ငံမှာပညာရေးစနစ်ပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့နောက်ထပ်ဆွေးနွေးလာတဲ့ဒီ Facebook ပေါ်မှာဆွေးနွေးလာတဲ့တော်ရရှင်နောက်တူကတန်ဆိုဖြစ်ပါတယ်သူကတော့
လက်ရှိပညာရေးစနစ်ပြောင်းလဲမယ်ဆိုရင်ပြောရမှာတွေကတော့အများကြီးပါကျွန်တော်အထင်နဲ့လက်တွေ့မြင်နေတာကိုပြောရမယ်ဆိုရင်ပညာရေးစနစ်ရဲ့ကျောင်းဆရာမတွေကိုပြောင်းလဲနိုင်ရင်တော့ပညာရေးစနစ်ကကောင်းလာပါလိမ့်မယ်ကျောင်းသားဆိုတာကတော့ပြောင်းလဲဖို့အလွန်လွယ်တယ်လीနောက်တစ်ခုကမိဘစာတင်ကျောင်းဆိုတာကျောင်းသားရှိမှစာတင်ကျောင်းဖြစ်လာမှာပါစီရတဲ့မိဘတွေစာတင်ကြောင်းကိုသူ့သားသမီးဘလို့ကြောင်းထားမလဲအဲ့ဒါကကြတော့နိုင်ငံတော်နဲ့ဆိုင်တယ်လေကြောင်းသားမိဘတွေကိုအလုတ်အကန့်အခွင့်အလမ်းပေးရမှာကနိုင်ငံတော်အပေါ်မှာမူတည်နေပါလေ
သားသမီးတွေပညာတတ်ဖို့အတွက်ကြောင်းသားမိဘတွေဒီပညာကိုပေးနိုင်စရာရှိတဲ့အပေါ်မှာလည်းမူတည်ပြီးတော့အဲ့လိုပညာပေးနိုင်ဖို့အခွင့်အလမ်းတွေရှိဖို့ကလည်းအလုတ်အကန့်ရှိမှရမှာပါဒါကြောင့်မလို့ဒါကလည်းနောက်ဆုံးနိုင်ငံတော်နဲ့တက်ဆိုင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ရေးလာတာဖြစ်ပါတယ်အခုတော့တော်ရရှင်နေလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့နိုင်ငံရေးအမြင်တွေကိုဝေမျှပေးကြပါရစေ။ကျမတို့ VOA ရန်ကုန်ဖွဲ့သားကိုထက်အောင်ကပြီးခဲ့တဲ့သတင်းပတ်တုန်းကသတင်းတစ်ပုဒ်တင်ပြခဲ့တာမှာတော့အရသာအစိုးရရဲ့လက်ထက်မှာပထမဦးဆုံးကျင်းပပပေးမယ့်ဂျားဖြတ်ရွေးကောက်ပွဲအတွင်းမှာမဲဆင်းမှန်ကန်မှုအစီအရေးကရွေးကောက်ပွဲကော်မရှင်တွေအဓိကအစိုးရချက်ဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်တဲ့ဆိုတဲ့သတင်းမှာ ဒီနေ့ကျွန်တော်တို့ကပြောမှာပြီးခဲ့တဲ့ရွေးကောက်ပွဲတွင်လုံခြုံရေးအခြေအနေကြောင့်ကျင်းပနိုင်ခဲ့ခြင်းမရှိတဲ့ဒေသတွေမှာလည်းရွေးကောက်ပွဲကျင်းပသွားဖို့ commission တာဝန်ရှိသူတို့ကပြောသွားတာပါဒီသတင်းကိုဗီဒီယိုကဖော်ပြပေးခဲ့တာမှာဒီသတင်းနဲ့ပတ်သက်ပြီးတော့သွားရှင်သူတို့ရဲ့နိုင်ငံရေးအမြင်တွေကိုပြန်လည်တုံ့ပြန်ရေးလာကြပါတယ်သွားရှင်ဇိုလေးဆိုတဲ့သွားရှင်ကဒီဈာဖြဲ့ရွေးကောက်ပွဲကျင်းပဖို့ကိစ္စပေါ်မှာသူ့ရဲ့ထင်မြင်ချက်ကိုအခုလိုရေးလာပါတယ်မဲပေးဖို့ဘယ်သူမှစိတ်ဝင်စားဘူး
ဘသူတက်လာတက်လာကောင်းမွန်တဲ့အစိုးရမဖြစ်လာဘူးဆိုရင်ဘယ်ပြည်သူမှမဲပေးမှာမဟုတ်ပါဘူးကောင်းမွန်တဲ့အစိုးရတက်မလာလို့ဆိုရင်ဘသူမှမဲပေးမှာမဟုတ်ဘူးဆိုတော့ရေးလာတာပါဟုတ်ကဲ့ပါကောင်းမွန်တဲ့အစိုးရတည်းရဲ့ဖြစ်မလားမဖြစ်ဘူးလားဆိုတာကတော့ကြိုတင်ဟောကိန်းထုတ်လို့မရဘူးထင်ပါရဲ့နော်သွားရှင်ပိုင်စိုးကလည်းကျွန်တော်တို့မဲပေးပါဆိုပြီးကိုရဆိုင်လေးမှာလာကမဲလဲရအောင်
ဒီနေ့ကြားရောက်တဲ့ဗီဒီယိုရဲ့ခုနှစ်ဆက်ငါးနှစ်မြောက်ကနေပြန်လည်ပြီးတော့ကျွန်တော်အထင်းနဲ့လက်တွေ့မြင်စွေဆီယုံရေးကာလာအတွင်းညယောက်မျိုးကထက်ပြင်းမှာပါပဲဒါကတော့အရင်ရွေးကောက်ပွဲတုန်းကမဲဆွဲခဲ့တုန်းကတမျိုးမဲလဲရရောမဲပေးခဲ့တဲ့မဲဆန္ဒရှင်တချို့ပို့ပြီးတော့တောင်းဒုက္ခရောက်ရပါတယ်ဆိုတော့ဒီတော့ရရှင်သူ့ရဲ့ကိုရီးအဖြစ်ချက်တစ်ခုကိုရေးလာတာဖြစ်ပါတယ် ဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာကြီးလက်ဆောင်ကဏ္ဍမှာတေးသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်းထင်းယူဆချက်တွေရင်ဖွင့်လာတဲ့ရေးတင်ကြတယ်ဆိုတော့ကျမတို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါရစေ VOE မြန်မာပိုင်းရဲ့လိပ်ဆောင်ကတော့VOA American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးစာရိတ်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရှင်နေစီကပြောစရာရှိရတဲ့ကိုနားထောင်ပြီးစောင့်မျှော်ကြိုဆိုနေပါရဲ့နော်ဒီတော့လာတဲ့သောရှင်နေထဲမှာဆိုရင်တော့မော်လမြိုင်မောင်ငယ်ရဲ့အောင်တော်မူသုံးလက်မှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်ပါဆိုပြီးတော့မြစ်တာတေးလက်ဆောင်တစ်ပုဒ်ပါလာတာပါမြေစုမွန်းဆိုတဲ့သောရရှင်ကအစိုးရဝနရဲ့အနည်းဆုံးလူဆိုတဲ့တခြင်းလေးတောင်းဆိုလိုက်ပါတယ်ရှင်နဲ့ဟုတ်ကဲ့ပါဒီတော့ဒီသောရရှင်တောင်းဆိုထားတဲ့မော်လမြိုင်မြို့မောင်ငယ်ရဲ့အောင်တော်မူသုံးလက်မှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်မြစ်တာဒီလက်ဆောင်တခြင်းလေးကိုထောက်လွှင့်ပေးကြမှာရယ်နော်ဝနတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုဒီတေးတောင်းတဲ့သောရရှင်ရောတေးချစ်သောရရှင်နဲ့အားလုံးရောလက်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်တော့သမီးလေးมองเหมือนสนามธรรมะอย่างสงสัยฟังคืนเลยได้ในไอ้สะฟ้าน้องจนดูเอ็งมาลาลาแม่พ่อจ้ากูหาเธอเลยนะแม่ท้อเต็มมาเอ็งที่ใส่ใจไม่สะพอเธอนี่ส่งลูกมาหมู่บ้านเลยทุกคนเลยจุดด้วยค่ะ เอ่ยสายแม้อาจจะพอแต่อาจจะมาน้องที่เธอต้องมาเหมือนเป็นสิริค่ะกูจะเอาเธอมาที่นี่อ่ะเอ็งจะเอากูไล่พอแต่เธอเนี่ยอันนี้ต้องรู้ว่าเธอจะเลือกเลือกเลือกมาให้สายแม้โซ่ต้องการสู้ต้องมีเลย
ဝနတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းနှင်းကလေးနေညပိုင်းနဲ့တင်းနှင်းလာနေမန္တလေးချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ။
ဒီတနာကျော်စီစဉ်တိဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနေအခုလိုတနင်္လာမနေ့ပိုင်းတွင်မှနားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးဥစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်ကိုနားဆင်ရပါမယ်အမှုပညာရှင်တွေအခွန်ရှောင်နေကြသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြချက်ကိုမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါလိမ့်ရှင်
အမေ မနက် 16 ရက်နေ့ဆိုရင်မြန်မာရုပ်ရှင်အကယ်ဒမီစုပေးပွဲကျင်းပပါတော့မယ်။အကယ်ဒမီစုပေးပွဲမတန်ခင်ရုပ်ရှင်လောကသားတွေအကြားလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေတဲ့ပြဿနာတစ်ခုကတော့ဘန္ဒာရီနဲ့အခွန်အရေးဌာနပြည်တွင်းအခွန်အူးစည်းဌာနကနေအစိုးရပိုင်သတင်းစာတွေကနေတဆင့်အခွန်ဆောင်တဲ့ရုပ်ရှင်အနုပညာရှင်စီးရင်ထုတ်ပြန်လိုက်တဲ့ကိစ္စပါ။ကြေညာချက်မှာ 2018ခုနှစ်အတွက်ဝင်ငွေကိုဆောင်ထားသူစီးရင်မှာအနုပညာရှင်19ယောက်ပဲပါဝင်နေတာတွေ့ရပါတယ်။ဒီထဲဆောင်ထားတဲ့အခွန်ငွေကလည်း အဲ့ဒီအနုပညာရှင်တွေရတဲ့အခွန်ဝင်ငွေနဲ့နှိုင်းရှင်ရမဆိုစလောက်ပမာဏလောက်ပဲဖြစ်နေတာမို့ပြည်သူတွေကြားဝေဖန်တာတွေထွက်ပေါ်လာပါတယ်။တပြိုင်တည်းတည်းအခွန်ဆောင်စီးရင်မှမပါတဲ့အနုပညာရှင်တချို့ကလည်းအခု 2018ဘာနာနှစ်မကုန်သေးဘူး။ခါတိုင်းသူတို့အခွန်ဆောင်ပါတယ်။အခုလည်းဆောင်မှာပါ။အခုလိုဘာနာနှစ်မကုန်ခင်ဂျင်ညာလာဟာအခွန်ဌာနကမယိုးသားဘူး။စသဖြင့်ဝေဖန်ကြတာတွေလည်းရှိလာပါတယ်။အနုပညာရှင်တွေအခွန်ဆောင်သင့်သလား။အနုပညာရှင်တွေအခွန်ဆောင်တာမဆောင်တာဟာ
တိုင်းပြည်အတွက်ဘလောက်အရေးကြီးလဲဆိုတာကုရပဆွေးနွေးသုံးသပ်ကြကြရအောင်ပါ။ပြည်ရင်းအခွန်ကထုတ်ပြန်တဲ့စာရင်းမှာပေတီဦး၊နေတိုးဖွဲ့ဖွဲ့နဲ့ခန့်စီသူတို့ဟာတနစ်စာအတွက်အခွန်ငွေ30,000ကနေ30,000ထိပေးသွင်းခဲ့ကြပြီးအခုအများဆုံးပေးဆောင်သူအနုပညာရှင်တွေဖြစ်ကြတယ်လို့ဖော်ပြထားပါတယ်။ဆိုင်းဆိုင်ခန့်လိုက်တဲ့ဇေယဲထက်တို့ကငွေကျပ်30,000ကနေ30,000၊ခိုင်တင်းကြီး၊တက်မုံမြင
န်အောင်ဝဝအောင်နဲ့နေထူးနိုင်တို့ကငွေကျပ်တသိန်းကျော်ကနေ3သိန်း၊ဂွမ်းပုံကြီးအရိုင်းနဲ့ဦးဝင်းမြိုင်တို့ကငွေကျပ်တသိန်းအောက်တို့ကိုပေးဆောင်ကြတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အခွန်ကောက်ဥပဒေအရပြည်တွင်းအခွန်ဦးစီးဌာနဟာအခွန်တန်းတည်သူတယောက်ဘလောက်အခွန်ဆောင်ထားတယ်ဆိုတဲ့ပမာဏအတိအကျထုတ်ပြန်ပြောဆိုခွင့်မရှိပါဘူး။ဒါကြောင့်အခွန်ပမာဏဘယ်လောက်ကနေဘယ်လောက်ကြားအခွန်ထမ်းဆောင်သူတွေအဖြစ်အကြမ်းပြင်းလောက်ပဲဖော်ပြနိုင်တာဖြစ်ပါတယ်။အနုပညာရှင်တွေအခွန်ဆောင်ထားတဲ့ငွေတွေများသလားနည်းသလားတွက်ချက်ကြည့်ကြရအောင်ပါ။2016ခုနှစ်တီထောင်စုရဲ့အခွန်ကောက်ဥပဒေမှာတနှစ်ဝင်ငွေကျပ်သိန်း20အောက်ကိုအခွန်ကင်းလွတ်ခွင့်ပြုထားပါတယ်။တနှစ်ဝင်ငွေသိန်း20ကျော်ကနေ50ကျော်ကိုအခွန်900ကိုင်နှုန်းသိန်း50ကျော်ကနေသိန်း100အထိ1000ကိုင်နှုန်းသိန်း100ကျော်ကနေသိန်း200အထိ1500ကိုင်နှုန်းသိန်း200ကျော်ကနေသိန်း300အထိ2000ကိုင်နှုန်းနဲ့သိန်း300အထက်ကို2500ကိုင်နှုန်းကောက်ဖို့ပြဋ္ဌာန်းထားပါတယ်။ဒီပြဋ္ဌာန်းချက်အရဆိုရင်အခွန်အများဆုံးထမ်းဆောင်ပါတယ်ဆိုတဲ့ပြည်တီဦးနေတိုးဖွေးဖွေးနဲ့ခန့်စီသူတို့ကိုယ်တိုင်ပင်လျှင်တစ်နှစ်လုံးနေမှကျပ်သိန်း450လောက်ပဲဝင်ငွေရှိတယ်လို့ပြောဆိုထားပုံပေါက်ပါတယ်။အကြောင်းကတော့အခွန်တွက်ချက်မှုစနစ်အရာအချက်အလက်တွေပြည့်စုံရင်တက်တာခွင့်ပေါင်းစုံကျပ်သိန်း200လောက်ရနိုင်ပြီးကျန်တဲ့ကျပ်သိန်း250အပေါ်လောက်မှာပဲအခွန်20ရာခိုင်နှုန်းဆောင်ရမှာဖြစ်ပါတယ်။ဒါမှအခွန်ကျပ်သိန်း50ကျတင်မှာပါ။အဲ့ဒီထိတ်တန့်အခွန်ဆောင်တဲ့အမှုပညာရှင်၄ယောက်ဟာကျပ်သိန်း20ကနေ50ကျားဆောင်တာဆိုတော့အဲ့ဒီကျပ်သိန်း450ပမာဏထက်နေတဲ့ဝင်ငွေပဲရပါတယ်လို့ပြောဆိုထားတဲ့အတိတ်ပဲထွက်ပါတယ်
။ဒ တကယ်လက်တွေ့အခြေအနေရဆိုရင်အဲ့ဒီနံပါတ်ကြီးမင်းသားမင်းသမီးတွေဟာရုပ်ရှင်ဇက်ကားကြီးတကားရရင်ကြက်သိန်း100ကနေ150ရနေကြတာပါဝင်ငွေအလွန်ကောင်းပြီးအလွန်ချမ်းသာကြတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်နည်းများမဟုဒီမိုကရေစီအစိုးရခင်မှာအခွန်ဆောင်နေဆိုရင်ပဲသူတို့ကိုအသိမှတ်ပြုရမှာဖြစ်ပါတယ်သူတို့ထက်ပိုဆိုးတာကအခွန်လုံးဝမဆောင်နဲ့အခြားအမှုပညာရှင်တွေပါဒီစင်းထဲမှာမပါဘူ ဒီအတွက်တချို့အမှုပညာရှင်တွေကတော့ရှင်းကြလင်းကြပါတယ်
အလုံးကိုခြုံငုံသုံးသက်ကြည့်ရင်မြန်မာနိုင်ငံကအမှုပညာရှင်တွေအများကြီးတဲကမှလက်တဆုပ်စာလူတွေလောက်ပဲအခွန်ဆောင်ကြတာဆောင်တော့လဲနည်းနည်းလေးပဲအခွန်ဆောင်ကြရဲဆိုတာတွေ့နိုင်ပါတယ်ဘလို့ပဲဖြစ်ဖြစ်အခုဆိုတိုင်းပြည်မှာပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရတည်းရဲ့တာဝန်ယူထားပါတယ်ဒီအစိုးရဟာတိုင်းပြည်အတွက်လိုအပ်တဲ့အသုံးစရိတ်ကိုငွေဆက်ကူတွေဘုံမလောအောင်ရိုက်ထုတ်ပြီးမဖြေရှင်းသလိုတရားစာတာတွေကိုလည်းဖြစ်တဲ့ဈေးနဲ့ရောင်းပြီးမဖြေရှင်းပါဘူးဈေးွက်စီးပွားရေးစနစ်ကျင့်သုံးတဲ့ဒီမိုကရေစီနိုင်ငံတွေနီးတူပြည်သူလူထုစီကကောက်ခံရရှိတဲ့အခွန်အကောက်နဲ့တိုင်းပြည်အတွက်လိုအပ်သမျှတုံ့ဆွဲပါတယ်ဒါကြောင့်ဒီမိုကရေစီစနစ်ဒီမိုကရေစီအစိုးရကိုထောက်ခံတဲ့နိုင်ငံသားတိုင်းအခွန်ဆောင်ဖို့လိုကိုလိုအပ်ပါတယ်အဲ့ဒီထဲမှာရုပ်ရှင်အမှုပညာရှင်တွေလည်းပါနေတဲ့အတွက်ထိတ်ဆုံးကနေအခွန်ဆောင်ပြသင့်ပါတယ်ပြောရရင်အရင်ဆရာနာရှင်တွေခတုံးကရုပ်ရှင်အမှုပညာရှင်အများစုဟာအခွင့်ဒုကန်တွေပါတစ်ဖက်မှာဆရာနာရှင်တွေကဖိအားပေးပြီးဟိုဇကာရိုက်ပေးပါဒီဇကာတရုပ်ဆောင်ပေးပါဆိုပြီးအတင်းအကျပ်ဖိအားပေးစေခိုင်းတာမျိုးရှိပေမဲ့အခြားတစ်ဖက်မှာတော့ရုပ်ရှင်အမှုပညာရှင်တွေကိုမြေခွက်ချပေးတာကားတင်သွင်းခွင့်ပါမစ်ထုတ်ပေးတာလိုမျိုးအပါအဝင်အခြားတာမန်ပြည်သူတွေမရနိုင်တဲ့အထူးအခွင့်အရေးအမျိုးမျိုးပေးပြီးစီယုံသိမ်းသွင်းတာမျိုးလည်းလုပ်ခဲ့ပါတယ်
ဘလို့ပဲဖြစ်ဖြစ်လက်ရှိကာလဟာဒီမိုကရေစီအစိုးရကနေတိုင်းပြည်ကိုဒီမိုကရေစီအပြည့်အဝရအောင်ကြိုးစားအားထုတ်နေတဲ့ကာလမှုပြည်သူအချစ်တော်တွေဖြစ်တဲ့ပြည်သူတွေအတုခိုးစရာပုံကိုယ်တွေလည်းဖြစ်တဲ့အမှုပညာရှင်တွေအနေနဲ့စံပြအဖြစ်ထိတ်ဆုံးကနေအခွန်ထမ်းဆောင်တင်ပါတယ်ခုဆိုရင်အခွန်ဌာနဝန်ထမ်းတွေဟာမအားမလဖြစ်နေရတဲ့အမှုပညာရှင်တွေရှိရအရောက်လာပြီး one stop service အနေနဲ့အခွန်ကောက်ခံပေးဖို့တောင်စီစဉ်နေပါပြီဒီလိုထိုက်သင့်တဲ့အခွန်ဆောင်ကြမှသာအမှုပညာရှင်တွေဟာဒီမိုကရေစီစနစ်ကိုကြီးနှစ်သက်ပါတယ်ဆိုတာပါဇက်ပြောမဟုတ်တကယ်လည်းနှစ်နှစ်ကာကလူလားသူတွေဖြစ်ကြောင်းသက်သေထူပြီးဖြစ်နေပါလိမ့်မယ
်ခုစစ်သူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာနေ့မနက်ပိုင်းတွေမှာပုံမှန်နာဆင်နိုင်ပါပြီရှင
်ပါရရှိမြက်နဒီမြမဟာအတာတကြံကာလအတွက်အများပြည်သူရုံပိရက်ကိုခါရိုင်းနစ်တေလို့ဆက်ရက်မဟုတ်ပဲ၅ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံပိရက်ရှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲပိရက်၁၀ရက်ကနေ၅ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညတိုင်းရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က0932382555ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။အင်္ဂါညတိုင်းရိုက်လေးလိုင်းဆွေးနွေးကမှပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုနောက်ဆုံးကြနေသေးတဲ့ကဘာတလွားထူးခြားစံပြသတင်းလွှာတွေထုတ်လွှင့်ခြင်းရောက်လာပါပြီ။ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါရရှင
်။ထိုင်းနိုင်ငံမှာပင်လယ်လိပ်တစ်ကောင်ရဲ့ဘိုက်ထဲကိုရောက်နေတဲ့အသွေးဆေးပေါင်း915ခုကိုခွဲထုတ်ခဲ့ရပြီးအခုချိန်မှာတော့ပြန်လည်ကောင်းမွန်လာနေပါပြီ။ဒီလိပ်ဟာထိုင်းနိုင်ငံချွန်ဘူရီပြည်နယ်ကပန်းညံတစ်ခုတည်းကရေကန်ထဲမှာနေထိုင်နေသူဖြစ်ပြီးတော့စင်ပေါင်းများစွာရေကန်ထဲကိုပြစ်ချတဲ့အကျွေးဆေးတွေကိုအစာမှတ်ပြီးမျိုးချခဲ့တာပါ။အသက်25နှစ်ရှိပြီဖြစ်တဲ့အော့စမင်လို့ခေါ်တဲ့ဒီလိပ်ကြီးဟာ9နာရီကြာခွဲစိတ်ခံဝင်ခဲ့ရပြီးတော့5ကီလိုဂရမ်လောက်အလေးချိန်ရှိတဲ့အကျွေးဆေးတွေကိုခွဲထုတ်ခဲ့ရတာပါ။သူဟာအစပိုင်းမှာတော့လက်ခွန်ကွဲအပ်နေတဲ့ဒဏ်ရာကြောင့်ဓာတ်မှန်ရိုက်ခံခဲ့ရပြီးအဲ့ဒီနောက်မှာတော့ဘိုက်ထဲမှာရှိတဲ့အကျွေးဆေးတွေကိုမမျော်လင့်မဲဓာတ်မှန်ကတဆင်တွေ့ရှိခဲ့တာပါ။ဘန်ကောက်မှာရှိတဲ့ချူလာလောင်ကောင်းဆေးရုံမှာခွဲစိတ်ခဲ့ရပြီးဒါမျိုးခွဲစိတ်မှုဟာပထမဦးဆုံးဖြစ်သလိုဒီလိပ်ဟာ ဆေးရုံမှာနှစ်ပတ်လောက်နေရမယ်လို့ဆရာဝန်တွေကပြောပါတယ်။တန်းကြံကိုလာရောက်လည်ပတ်သူတွေကကံကောင်းစေဖို့အထိမ်းအမှန်နဲ့ရေကန်ထဲကိုအကျွေးစည်းတွေပြစ်ချရတာကနေအခုလိုဖြစ်ခဲ့ရတဲ့အတွက်ဆရာဝန်တွေကအများပြည်သူတွေကိုအကျွေးစည်းတွေပြစ်မချဖို့တိုက်တွန်းထားပါတယ်ခင်ဗျာ။
အင်းရနိုင်ငံတောင်ပိုင်းကိုချီမျိုးကအများပြည်သူနေရာနဲ့ဆိုင်တဲ့နေရာတွေမှာအပန်းဖြစ်အနာယူနေကြတဲ့စုံတွေကိုလိုက်ရိုက်ခဲ့တဲ့လက်ရရင်ရှစ်စီနာပါတီရဲ့အကျင့်စာရိတ္တထိန်းသိမ်းရေးရဲတွေကိုလူငယ်တွေကစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ရှစ်စီနာပါတီရဲ့တက်ကြွလှုပ်ရှားသူတွေကလူငယ်တွေအလားများတဲ့ပင်လယ်ကမ်းဆက်နေရာတွေမှာစုံတွေကိုလိုက်ရိုက်ကြတာပါ။ဒီနေရာမှာပဲဒီလူငယ် ရှင်းစင်ညာပါတီရဲ့အကျင့်စာရိတ္တာထိန်းသိမ်းလုံရက်ကိုရှုံချတဲ့စိုင်းဘုတ်တွေကိုကန်ဆောင်ထားခဲ့ပါတယ်။သဘောထားကျင်းပါတယ်ဒီပါတီဟာအိန္ဒိယရဲ့ရှေးထုံးတဲ့အစဉ်လာတွေကိုရိုးရွင်းဖြည့်ဆည်းစေတဲ့ဆိုပြီးအနောက်တိုင်းရင်ကျေးမှုကိုကျူပါတဲ့လုံရက်အဖြစ်ချစ်သူများနေ့ကျင်းပါတာနဲ့လိင်လူချစ်သူတွေအကြောင်းပြသတဲ့ရုပ်ရှင်တွေကိုလည်းတားဆီးပိတ်ပင်ခဲ့ပါတယ်။
ရန်နံမျိုးရဲ့အထင်ကြီးနေရာဖြစ်တဲ့ထရက်ဖစ်ကာယင်ပြင်မှာကျသစ်တစ်ခေါင်ရောက်နေခဲ့တာပါ။ရေးချင်သေးရုပ်ကြီးလေးရုပ်ရှိတဲ့နေရာမှာနောက်ထပ်ကျသစ်တစ်ခေါင်လာထားရတဲ့အကြောင်းကတော့ကျသစ်မျိုးစိတ်တွေပြောက်ွယ်တော့မဲ့အန်ဒီရရှိနေတဲ့အကြောင်းလူတွေသတိပြုမိစေဖို့ဖြစ်ပါတယ်။ဒီကျသစ်ရုပ်ဟာဆဲရုပ်တစ်ရုပ်ဖြစ်ပြီးတော့အလေးချိန် 50 ကီလိုဂရမ်လေးပြီးတည်တသမ3မီတာအရှည်ရှိသလိုလေလီလိုလည်းနာမည်ပေးထားပါတယ်။ဆဲရုပ်ပညာရှင် ဂျွန် နိုလန်နဲ့အဖွဲ့ကဖန်တီးထားတာဖြစ်ပြီးအချိန် 50 ကီလိုဂရမ်နဲ့လူ3ယောက်ကထိန်းချုပ်ရတာပါ။ကျသစ်ဟာလမ်းမလျှောက်နိုင်ပေမဲ့လည်းထိန်းဟောက်နိုင်တဲ့အပြင်မျက်တောင်ခတ်နိုင်သလိုအမိလည်းလှုပ်နိုင်ပါတယ်။ဒီကျသစ်ဆက်ရုပ်ကိုဖန်တီးတဲ့အခါမှာအခက်အခဲဆုံးအပိုင်းကတော့ကျသစ်ရေကိုအယောင်ခြေရတဲ့အခါမှာဖြစ်ပြီးတော့အသေးစိတ်ပုံစံညီညီညာညာထွက်အောင်အချိန်ယူဖန်တီးခဲ့ရတယ်လို့နိုလန်ကပြောပါတယ်။အိန္ဒိယနိုင်ငံမွန်ဘိုင်းလ
ကဘာတလွှာထူးခြားစံပြသတင်းပတ်စင်ကဏ္ဍကိုနားဆင်ကြရတာပါအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်နေတဲ့အချိန်နဲ့တပြေးညီဗီဒီယိုအင်တာနက်ဆက်မြန်လာကလည်းနားဆင်နိုင်ပါလိမ့်ရှင်
ဒီမနက်ကရေနောက်ဆုံးမြင်းဆက်တဲ့ပြည်ရိုက်ကူးထားတဲ့အလေးဒီစ်ဖလိမ်းထိုင်းရုပ်တံဇလန်တွေဟာကိုနိုင်ငံမှာကိုပြည်နဲ့မင်းမျိုးမင်းရယ်တွေကိုအသေးအဖြစ်မှုမလုပ်အောင်ပြင်းပြင်းထန်ထန်တားမြစ်ပိတ်ပင်ထားတဲ့ထိုင်းနိုင်ငံရဲ့လုပ်ရက်အတွက်မေကွန်ထုတ်ရှာဖြစ်နေတယ်လို့တီဘောမင်းရဲ့အနွယ်တော်တွေကဝေဖန်လိုက်ပါတယ်ဇလန်ဟာရာဇဝင်ကားဖြစ်ပြီးဇလန်တစ်ခုလုံးနီ ကျွန်တော်တို့ရဲ့ပြည်သူ့ရုံးပိတ်ရေးထိုင်းနိုင်ငံမှာပင်လယ်လေးတကောင်ရဲ့ဘိုက်ထဲကိုရောက်နေတဲ့အတွေ့အကြုံပေါ့ထိုင်းနိုင်ငံမှာပင်လယ်လေးပိုင်းနဲ့အားလုံးကိုထိန်းချုပ်နိုင်ရင်ပင်လယ်လေးပိုင်းနဲ့ဆင်ရတရားရှင်ရေးပိုင်းကိုတိုးချဲ့ပြတ်ထန်းလိုက်တယ်လို့ပြည်သူ့တရားရုံးချုပ်ကမနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ် အမေရိကန်နိုင်ငံချိုင်းဝင်ကြီးရက်စ်တီလာဆန်ဟာဒီသတင်းပတ်ထဲမှာပဲဂျပန်တောင်ကိုရီးယားနဲ့ပြုတ်နိုင်ငံတွေကိုအမေရိကန်ထိပ်တန်းတန်တမန်တူးအနေနဲ့ပထမဆုံးချိန်ဖြစ်ဖော်ရောက်မှာဖြစ်ပါတယ်ဒီခီးစဉ်ကနေဒေတာရင်းနာမကကမ္ဘာကြီးတစ်ပါးချင်းချောက်မှုရှိနေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့စီးဆင်ရေးကိစ္စရဲ့တွေကိုကင်တွယ်ဖြေရှင်းနိုင်မယ်နီလန်းတစ်တွေရှာဖွေဖို့ပါဝန်ကြီးကမျှော်လင့်ထားတာပါ
ဆွဆွဲမှုနဲ့ပတ်သက်ပြီးတက်တဲ့ထောက်ထားကိုတနင်္လာနေ့ပေးဖို့အတွက်ထောက်လိုင်းရေးကတောင်းဆိုလိုက်ပါတယ်။မလ၁၃ရက်တနင်္လာနေ့မနက်ဖြန်
ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.